န်နက်ရီအစိုးရအနေနဲ့အလုပ်သမားတွေခန်းစားနေရတဲ့ရင်ဆိုင်နေရတဲ့ပြဿနာတွေကိုမှန်မှန်ကန်ကန်သိရှိနားလည်အောင်ကွင်းစင်းလေ့လာဖို့လိုအပ်တယ်လို့မြန်မာနိုင်ငံအလုပ်သမားရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်ဥပဒေတွေပြဋ္ဌာန်းပေးထားသည့်တိုင်အောင်အလုပ်ရှင်တွေဟာလုခလာကြနဲ့အလုပ်ချိန်ကိစ္စတွေနဲ့ပတ်သက်ပြီးအလုပ်သမားတွေအပေါ်မတရားအနိုင်ကျင့်မှုတွေရှိနေစေဖြစ်တယ်လို့လည်းဆိုပါတယ်ဒီကနေ့အပြည်ပြည်ဆိုင်ရာအလုပ်သမားနေမှာတိုက်တိုက်ဆိုင်ဆိုင်ဖြစ်ပေါ်နေတဲ့စက်ရုံအလုပ်သမားတွေရဲ့စန္ဒပြပွဲနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတဲ့မန္တလေးချန်ကပြောပြပေးပါမယ်ရှင်
ဒီကနေ့မေလတရက်နေ့ဟာနိုင်ငံတကာမှာသတ်မှတ်ထားတဲ့မေဒီအပြည်ပြည်ဆိုင်ရာအလုပ်သမားနေ့ဖြစ်ပြီးတော့တိုက်တိုက်ဆိုင်ဆိုင်ဆိုသလိုပဲမြန်မာနိုင်ငံမှာလည်းအလုပ်သမားတွေကသူတို့ရဲ့အခြေခံအလုပ်သမားအခွင့်အရေးတွေရရှိရေးအတွက်စကိုင်းကနေနေပြည်တော်ထိလမ်းလျှောက်ချိတက်တောင်းဆိုဆန္ဒပြနေကြတာပါပြီးခဲ့တဲ့2015နိုဝင်ဘာရွေးကောက်ပွဲမှာလူလူရဲ့တခဲနဲ့ထောက်ခံမှုနဲ့တက်လာတဲ့လက်ရှိ NLD အစိုးရကတော့အစိုးရတပ်တန်းတလအတွင်းမှာတင်နိုင်ငံရေးအကျဉ်းသားလှုပ်ပေးမှုတိုင်းရင်းသားလက်နက်ကင်တွေနဲ့ညီညာရေးရရှိဖို့ကြိုးပမ်းမှုအမျိုးသားပြန်လည်တည်မြဲရေးတွေလိုဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုအာတုံခွန်ဆိုင်ဦးစားပေးလှုပ်ဆောင်နေတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာမကြာခဏကြုံနေရတဲ့အလုပ်ရှင်နဲ့အလုပ်သမားပြည်ထနာအလုပ်သမားတွေရဲ့အခြေခံအခွင့်အရေးစတာတွေပြည်လည်စေဖို့နဲ့အလုပ်သမားတွေရဲ့ဘဝတွေတိုးတက်လာစေဖို့ကိုလည်းအနေဒီအစိုးရအနေနဲ့ဦးစားပေးဆောင်ရွက်ပေးဖို့ကိုအလုပ်သမားရေးလှုပ်ရှားသူဦးသိန်းအောင်မြင့်ကတောင်းဆိုလိုက်ပါတယ
်။အနေဒီနေနဲ့ပေါ့နော်။ဒီစမှုစုံတွေကိုအဓိကထားပြီးတော့သူ့အနေနဲ့ကွင်းစင်လေးလာဆောင်ရွက်တင်တာခင်ဗျာ။ဒီစမှုစုံတွေမှာဒီအလုပ်ရှင်အလုပ်သမားပြည်ထနာတွေကအများကြီးခင်ဗျာ။ဒါဆိုကျွန်တော်တို့မန္တလေးဘက်မှာနေလို့အတွက်ဒီမန္တလေးတိုင်းထဲမှာဆိုရင်လည်းအများကြီးပဲ။အဲ့တော့အနေဒီကိုကျွန်တော်တို့အစိုးရကိုလက်ရှိတောင်းဆိုချင်တာတော့အလုတ်သမားပြဿနာတွေမဖြစ်ပေါ်ဖို့တော့ကို NND နဲ့ပါပြောဆမှုစုံတွေကိုကိုယ်တိုင်ဝင်ရောက်ပြီးတော့နော်ကွင်းစင်းလေးလာပါဒီအလုတ်သမားဥပဒေတွေကိုတိတိကျကျပါနော်အလုတ်သမားဥတီဌာနတွေကိုတိတိကျကျမှန်မှန်ကန်ကန်ထုတ်ပြန်ပေးပါပြီးတော့လိုအပ်ချက်တွေကိုပေါ့နော်အခြေခံလိုအပ်ချက်တွေကိုအများဆုံးကူညီဖြည့်ရှင်းပေးပါလို့ပဲကျွန်တော်ပြောချင်ပါလေ
အခုလိုဒီမိုကရေစီအစိုးရတရက်တက်လာပြီးလွတ်လပ်တဲ့ဈေးကွက်စီးပွားရေးစနစ်ကိုကျင့်သုံးလာတဲ့မြန်မာနိုင်ငံမှာအနည်းနဲ့အမြန်ဆိုသလိုနိုင်ငံသားယင်းနှိမ့်မြုံနယ်မှုတွေကလည်းအလုံးအင်းနဲ့ဝင်ရောက်လာကြတော့မှဖြစ်ပါတယ်ဒီလိုအချိန်မှာလှုပ်ရှင်တွေဘက်ကလုံသမားတွေအပေါ်ဖိနှိပ်မှုတွေခေါင်းပုံဖြတ်မှုတွေမရှိအောင်လို့ NLD အစိုးရအနေနဲ့အလုံသမားတွေရဲ့အခွင့်အရေးအတွက်ကာကွယ်ပေးဖို့လိုအပ်တယ်လို့လည်းဦးသိန်းအောင်မြင့်ကထောက်ပြခဲ့ပါတယ
်အချို့အလုံရှင်တွေကပြန်ပြောရင်တော်တော်လေးကိုဟိုပြန်ပြောရတဲ့ဥပဒေချိုးဖောက်ကြတယ်ပေါ့နော်ဒီအလုပ်သမားအခွင့်အရေးတွေဥပဒေတွေမှာပေးထားပြီးမှလည်းအလုပ်ရှင်တွေကမတိကျိုးကြုံပြုကြတယ်အဲ့ဒီလိုမတိကျိုးကြုံပြုတဲ့အနေအထားနေရာပထမအစိုးရခေတ်ကအခေတ်ကာလမှာအုပ်ချုပ်ခဲ့တဲ့ဒီပေါ့ဝန်ထမ်းတွေပေါ့အဲ့သူတို့ရဲ့ဒီအလုပ်သမားဦးစီးဌာနဝန်ထမ်းနေနဲ့ပေါ့နော်သူတို့ဘလို့ချိတ်ဆက်ဆောင်ရွက်ကြလဲတော့မသိဘူးပေါ့အဲ့ဒီပေါ်မှာဥပဒေတွေမတိကျိုးကြုံပြုပြီးသူတို့ဥပဒေတွေချိုးဖောက်ခဲ့ကြတယ်ပေါ့အာယနေ့ဒီဘက်အစိုးရခေတ်ကာလမှာတော့ဒီအလုပ်သမားဌာနဝင်ကြီးဌာနနော်ဒီဝန်ထမ်းတွေဒီဟိုအစင်းစင်းအရာရှိတွေကိုပြန်ပြန်ဥပဒေတွေမချိုးဖောက်ဖို့အတွက်ဥပဒေတွေကိုတိတိကျကျကင်တွေဆောင်ရွက်ဖို့အတွက်ကိုတော့ NLD တွေနဲ့အများကြီးဆောင်ရွက်ပေးရမှာပဲ
ဒါအပြင်လက်ရှိဖြစ်ပွားနေတဲ့အလုံသမားပြဿနာတွေတဲ့ကအမြန်ဆုံးကင်တွေဖြည့်ရှင်းပေးစေခြင်းနဲ့ကိစ္စနဲ့ပတ်သက်လို့လည်းဦးသိန်းအောင်မြင့်ကအခုလိုပြောခဲ့ပါတယ
်အလုံသမားတွေအများဆုံးဖြစ်နေတဲ့ကိစ္စတစ်ခုပြဿနာကတော့လုခလာတာပဲယနေ့ကျွန်တော်တို့တိုင်းပြည်မှာရှိတဲ့ကုန်စည်နှုန်းနဲ့သူတို့ရနေတဲ့လုခလာတာဘလောက်ငားတဲ့အခါမှာသူတို့အဲ့ဟာတွေကအဓိကအဖြစ်ပြဿနာဖြစ်တယ်ပြီးတော့သူတို့လုပ်ရတဲ့အလုပ်ချိန်တွေပေါ့ယနေ့ဆိုအခုစကိုင်းကနေဒါဟိုပြန်ပြောရင်နေပြီးတော့ဒီခြေတက်နေတဲ့ဒီအလုပ်သမားတပိတ်ပေါ့ခြေတက်နေတဲ့အဖွဲ့ဆိုလို့ရှိရင်ဒါဒုက္ခလဆာနဲ့ဆိုင်ကျွန်တော်အဓိကဘာဖြစ်သိရတာတော့ဒီပေါ့အလုပ်ချိန်ပေါ့သူတို့တနေ့12နာရီခိုင်းနေ7နာရီကျော်သွားတဲ့အခါမှာတနေ့4နာရီသူတို့ over time ကြီးဟိုအပေါ်ထပ်ဆောင်ပေးဖို့ပြောတဲ့ခါမှာမပေးနိုင်ဘူးဆိုတော့အဲ့နောက်ဆက်တွဲပြဿနာတွေပေါ့ဒီကလုခလာစာနဲ့ပြန်ပြောရင်တော့အလုပ်ချိန်ပြဿနာတွေအဓိကအကင်တွေဖြည့်ရှင်းရပါမယ်ခင်ဗျာ
လောလောဆယ်မှာတော့စကိုင်းတိုင်းဗရမားစက်မှုဆောင်ကမြန်မာ Vina Plywood Private Company Limited တဲ့ချောတဲ့ဆက်ယုံကအလုပ်ဖြုတ်ခံခဲ့ရတဲ့အလုပ်သမား100ကျော်ဟာနေပြည်တော်သမရယုံအထီကိုလမ်းလျှောက်ချိတက်ပြီးတော့အလုပ်လုပ်ခွင့်ပြန်ရရေးနဲ့အလုပ်ရှင်အလုပ်သမားကြားပြဿနာပြေလည်အောင်ဖြည့်ရှင်းပေးတောင်းဆိုနေကြပါလေဒါ့အပြင်ဒီကနေ့မှရန်ကုန်နဲ့မကွေးတိုင်းရေနံချောင်းမြို့တို့မှာနေတီတီကအလုပ်သမားတမကတွေစုပေါင်းပြီးမေဒေးလို့ခေါ်တဲ့အပြည်ပြည်ဆိုင်ရာအလုပ်သမားနေ့ကိုကျင်းပဖို့လည်းရှိပါရဲ့ရှင်